ဒီမိုကရက်တစ်ပါတီညီလာခံဒုတိယနေ့မှာတော့တမရဟောင်းအိုဘားမားတို့ဇနီးမောင်နှံကဒုသမ္မတကမလာဟဲရစ်ကိုထောက်ခံအားပေးတဲ့စကားတွေပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲပြိုင်ဘက်ဒေါ်နယ်ထရန့်ကိုလည်းထိုးနှက်တိုက်ခိုက်ခဲ့ကြပါတယ်။မနေ့ဩဂုတ်လ20ရက်နေ့ညတုန်းကပြုလုပ်ခဲ့တဲ့ပါတီညီလာခံမှာတော့ပြည်내အသီးသီးကသမ္မတလောက်ကမလာဟဲရစ်နဲ့ဒုသမ္မတလောက်တမ်ဝက်စ်တို့ကိုကျယ်လောင်စွာအော်ဟစ်ပြီးတော့ထောက်ခံခဲ့ပါတယ်။သမ္မတလောင်းဟဲရစ်နဲ့ဒုသမ္မတလောင်းဝက်စ်တို့ကတော့ညီလာခံကျင်းပတဲ့ Illinois ပြည်နယ်မှာကက်လျက်ရှိနေတဲ့ Wisconsin ပြည်နယ် Milwaukee ကိုသွားပြီးတော့ထောက်ခံသူတွေကိုမဲဆွယ်စည်းရုံးခဲ့ကြပါတယ်။ Democratic Party ဝင်တွေကပျော်ရွှင်စွာနဲ့ပဲညီလာခံကိုကျင်းပနေတဲ့တစ်ချိန်ထဲမှာပဲဒီနှစ်ရွေးကောက်ပွဲကတော့တစ်ဖက်နဲ့တစ်ဖက်အပြတ်အသတ်အသာစီးရမနေဘဲနဲ့နောက်ဆုံးအချိန်အထိအကြိတ်နဲ့ရှင်ပြိုင်ရမယ့်ရွေးကောက်ပွဲဆိုတာကို Democrat Party ဝင်တွေကသဘောပေါက်နေကြပါတယ်။ Republican Party ညီလာခံကျင်းပတော့က Donald Trump တဦးတည်းကိုပဲဦးစားပေးပြောဆိုခဲ့ပေမဲ့ Democratရဲ့ပါတီမှာတော့ကမလာဟဲရစ်ကိုအရင်သမ္မတဟောင်းနေနဲ့နှိုင်းရှင်ပြီးတော့ချီးမွမ်းထောက်ပံ့ပြုခဲ့ကြပါတယ်ရှင်။